မြန်မာနိုင်ငံကုလလုပ်ငန်းရှင်တွေနဲ့ပတ်သက်လို့စုံစမ်းထားတဲ့ရုဆန်းသာအစီရင်ခံစာကြံပြချက်တွေကိုကုလသမဂ္ဂတွင်ရမှုချုပ်အနေနဲ့ဒီကုလပြုပြင်ပြောင်းလဲရေးအစီအမံထဲမှာထည့်သွင်းအကောင့်ထည့်ဖော်နေသလိုဒီလုပ်ငန်းအောင်မြင်မှုအတွက်ကုလအဖွဲ့ဝင်နိုင်ငံတွေနဲ့အရက်ဖက်အဖွဲ့တွေရဲ့ထောက်ခံပူးပေါင်းမှုလိုအပ်တယ်လို့ကုလအတွင်ရမှုချုပ်ကနေလူ့အခွင့်အရေးကောင်စီကိုတင်သွင်းတဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒါဟာကုလသမဂ္ဂအနေနဲ့နောက်ထပ်လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်မလာအောင်ကြိုတင်ဟန့်တားနိုင်ဖို့လုပ်ငန်းစဉ်တရဖြစ်တယ်လို့လည်းဆိုပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးညီလာခံမှာတွင်ရမှုချုပ်ရဲ့ဒီအစီရင်ခံစာတင်သွင်းမှုနဲ့ပတ်သက်လို့ကိုသားညိုကဆက်ပြီးပြောပြပေးပါရှင်။
ကုလသမဂ္ဂဝင်းဝိုင်းမှာ Rosenthal အစီရင်ခံစာဆိုပြီးတော့လူသိများတဲ့ဒီအစီရင်ခံစာအကြံပြုချက်တွေကိုကုလသမဂ္ဂတွင်မှုချုပ်အနေနဲ့ဘလို့နောက်ဆက်တွဲအကောင့်ထဲပေါ်နေသလဲဆိုတာနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂတွင်မှုချုပ်ကနေပြီးတော့လူခွင့်ကောင်စီကိုအစီရင်ခံစာဒီကနေ့တင်သွင်းပါလေ။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူခွင့်ကျူးလွန်မှုတွေကြီးကြီးမားမားဖြစ်မလာခင်မှာအကြမ်းဖက်မှုအရှိန်တိုးလာနေရဆိုတဲ့သတိပေးချက်အခြေအနေကိုကုလသမဂ္ဂဘက်ကနေပြီးတော့လက်လျူပြုခဲ့တယ်ဆိုပြီးတော့ဆွဆွချက်တွေရှိခဲ့တာပါ။အဲဒီဆွဆွချက်တွေကိုစုံစမ်းဖို့အတွက်ဂွန်ဒီမာလာနိုင်ငံကြီးဝန်ကြီးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာဂွန်ဒီမာလာတာမကြီးဟောင်းလည်းဖြစ်တဲ့ Judd Rosenthal ကိုအတွင်မှုချုပ်အန်တိုနီယိုဂူထရက်ကတာဝန်ပေးခဲ့ပြီးတော့မနစ်တုန်းကအဲ့ဒီအစီရင်ခံစာထွက်ခဲ့တာပါဒီအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံတွင်းကကုလသမဂ္ဂယန္တရားရဲ့ဆောင်ရွက်မှုအစိတ်ပိုင်းတွေကိုဝေဖန်ထားပြီးတော့မအောင်မမြင်ဖြစ်ခဲ့တာတွေကိုထောက်ပြပါရတယ်။နောက်ကုလသမဂ္ဂအေဂျင်စီတွေကြားအားပြိုင်မှုမြန်မာအစိုးရနဲ့ဆက်ဆံမှုပြည်ပခဒေသကအချက်အလက်တွေနဲ့ပတ်သက်လို့တုံ့သက်တင်ပြမှုဒါတွေကိုလေ့လာတုံ့သက်ပြီးတော့အကြံပြုချက်တွေထုတ်ပေးခဲ့ပါရတယ်။ဒီအကြံပြုချက်တွေအတိုင်းကုလသမဂ္ဂရဲ့လုပ်ငန်းတွေတာဝန်ခံမှုရှိလာစေဖို့အတွက်ပြင်ဆင်ဆောင်နေပြီဖြစ်တယ်လို့အတွင်းမှုချုပ်ကိုစားဒီကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်တူဖြစ်တဲ့ Volker Tal ကလူခွင့်ကောင်စီကိုဒီကနေ့မှာရှင်းပြသွားပါတယ
် The reforms that the Secretary General has put in place have actually helped the UN system place a greater emphasis on prevention
ပြည်ထောင်စုတွေဟာကုလသမဂ္ဂစနစ်ကိုတကယ်ပဲထောက်ကူဖြစ်စေဖို့လူခွင့်နဲ့ပတ်သက်လို့တားဆီးကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးဖြစ်လာစေဖို့ကုလဌာနချုပ်မှာရောမြေပြင်အနေထားတွေမှာပါတော်ဝင်ယူတော်ဝင်ခံမှုတွေဖြစ်လာစေဖို့အတွင်းမှုချုပ်အနေနဲ့ပြင်ဆင်ဆောင်ရွက်နေပါတယ
်။ကုလသမဂ္ဂအဖွဲ့အတွင်းပြင်ဆင်ပြောင်းလဲမှုတွေလုပ်ရမှာစနစ်အရရောဖွဲ့စည်းပုံရပါတိုးတက်ကောင်းမွန်လာဖို့ဖြစ်တယ်လို့ပဲ။ဒါဟာနိုင်ငံတကာနိုင်ငံတွေအတွက်ရည်ရွယ်တာမဟုတ်ဘဲနဲ့နိုင်ငံအရရက်ကကုလသမဂ္ဂစနစ်အားလုံးအတွက်ရည်ရွယ်ပြီးတော့လူခွင့်ချိုးဖောက်မှုတွေကိုဟန်တားနိုင်ဖို့ဖြစ်တယ်လို့လက်ထောက်အတွင်းမှုချုပ်ကရှင်းပြပါတယ်။ဒီအတွက်လည်းပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ဆိုပြီးတော့ဖိတ်ခေါ်ပါတယ်
။ But it's also clear that the UN and the system alone cannot do itOn its own, we will need the support of member states, civil society.
We need very much the support of member states, civil society. Of course, we will need the
support of member states, civil society. Of course, we will need the support of member states, civil society. Of course, we will need the support of member states, civil society. Of course, we will need the support of member states, civil society. Of course, we will need the support of member states, civil society. Of course, we will need the support of member states, civil society. Of course, we will need the support of member states,ဒါမျိုးဟာအကြံဖက်လုပ်ရတွေကိုမိမိမှုဖြစ်စီရဲဆိုပြီးတော့ထောက်ပြသွားပါတယ်။ဒါအပြင်ကုလသမဂ္ဂလုပ်ငန်းတွေဟာသက်ဆိုင်ရာတိုင်းပြည်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့သက်ဆိုင်ရာတိုင်းပြည်အစိုးရရဲ့သဘောထားနဲ့အညီလိုအပ်ချက်တွေကိုဖြည့်ဆည်းကူညီပေးဖို့ဖြစ်တယ်ဆိုပြီးတော့ဥကြုံမထွန်းကထောက်ပြပါတယ်။ဒီအတွက်ကြောင့်လဲကုလသမဂ္ဂရဲ့လုပ်ငန်းတွေဟာလိုအပ်ချက်ပေါ်တည်တဲ့ဆောင်ရွက်မှုတွေဖြစ်တဲ့နယ်လို့သူကဆိုပါတယ
်။ We'd like to stress that walks out the
ကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့ကုလသမဂ္ဂဌာနရုပ်လုပ်ငန်းတွေဟာလိုအပ်ချက်တွေအပေါ်မှာတည်တဲ့မှာလေ။လူရှင်ရဲ့လိုအပ်ချက်အတိုင်းဖြစ်တဲ့မှာဟုတ်
ရွန်ဂျာ၃လုံးကိုလက်မခံတဲ့မြန်မာဆွေအနေနဲ့ကတော့ဒီရွန်ဂျာရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအစီရင်ခံစာအများစုဟာတမာတမတ်မကြဘူးလို့ယူဆထားတာဖြစ်ပါလေ။လက်ထောက်တွင်မှုချုပ်ကတော့အခုဒီ Rosenthal အစီရင်ခံစာရဲရခြင်းပဲကုလသမဂ္ဂတွင်မှုချုပ်အနေနဲ့တွဲဆုံဆွေးနွေးမှုတွေကိုလုပ်ပြီးတော့ပြည်ပြင်ပြောင်းလဲရေးတွေအတွက်ပြင်ဆင်ခဲ့တယ်လို့ဆိုပါလေ
။ When the Secretary General received the report from Gert Rosenthal
တွင်မှုချုပ်အနေနဲ့ဒီစီရင်ခံစာကိုလက်ခံရရှိတဲ့အချိန်မှာဒီစီရင်ခံစာကိုပြည်ဝင်နိုင်ငံတွေမှကပဲကုလသမဂ္ဂအတွင်းမှာပဲဖြန့်ဝေခဲ့ပါတယ်။အဲဒီနောက်ကုလသမဂ္ဂစီမံခန့်ခွဲမှုဆိုင်ရာကြီးတန်းအရာရှိတွေကိုရောသူ့အမှုဆောင်အရာရှိတွေကြားမှာပါစစ်မြင့်တော်ဝန်ရှိသူတွေပါတဲ့အစည်းအဝေးတွေခေါ်ယူခဲ့ပါတယ်။ဒီစီရင်ခံစာနောက်ဆက်တွဲဘယ်လိုအရေးယူဆောင်ရွက်မလဲဆွေးနွေးကြတာပါ။၃၀ချက်တစ်ခုကတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြည်ပြင်ပြောင်းလဲရေးအစီအမံတွေထဲမှာဒီစီရင်ခံစာပါကြံပြုချက်တွေကိုပါထည့်သွင်းစဉ်းစားသွားဖို့ပါ။ဒါကြောင့်ဒီစီရင်ခံစာကအင်မတန်အရေးကြီးပါတယ်
။ဒါကြောင့်လည်းကုလသမဂ္ဂဌာနကူစလဲစနစ်ကိုပြန်လည်သုံးသပ်နေပြီးတော့မကြာခင်မှာတော့ဌာနကူစလဲတွေနဲ့ဌာနရုံးတွေကိုကုလသမဂ္ဂတွင်မှုချုပ်ရဲ့လမ်းညွှန်ချက်အစ်တွေထုတ်ပြန်ပေးဖို့ရှိတယ်လို့ဆိုပါတယ်။ဒီနေရာမှာကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့လူခွင့်နဲ့ပတ်သက်ပြီးတော့နားလေကြွန့်ကျင်မှုဆိုတာကိုအလေးပေးထားတယ်လို့ပြောပါတယ်။အခုဒီကုလသမဂ္ဂတွင်မှုချုပ်ရဲ့အစီအစဉ်အပေါ်မှာအဖွဲ့ဝင်နိုင်ငံတွေကပြန်လည်သုံးသပ်ဆွေးနွေးတဲ့နေရာမှာတော့အနောက်နိုင်ငံအများစုကတော့ဒီ Rosenthal အစီအစဉ်အစာနဲ့အတွင်မှုချုပ်အစီအစဉ်အစာကိုကျူးကျူးလက်ခံကြပါတယ်။ဒ တရုတ်နဲ့မြန်မာအင်းနီချင်းနိုင်ငံချုကတော့ရွန်ဂျာရင်းနဲ့ပတ်သက်ပြီးတော့အင်းနီချင်းဘင်္ဂလားဒေ့ရှ်နဲ့ချုပ်ဆူထားတဲ့သဘောတူညီချက်ကိုအကောင့်ထဲဖော်ရေးကိုပဲအဓိကထောက်ပြပြောဆိုခဲ့ကြပါတယ်ခင်ဗျာ